ကိုဘက်ကာယောကနဲ့ဂျုံနေရတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းပြစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဘယ်လိုရတင်းဆောင်နေရတဲ့ကြောင့်ပြောပြပါမယ်ကျွန်တော်တက်နိုင်ပါ ရခိုင်ပြည်နယ်မှာကာယောကကူဆက်ခံရသူဒီပြူလူနာတွေဆက်တိုးနေရှိမှာပဲစီရေးတိမ်မှာမှုတွေကြောင့်ဒေသခံတွေဘယ်လို့ရတင်းဆောင်နေကြရတာဖြစ်ပါတယ်ဒီအပိုင်းတွင်ပြစ်ခတ်မှုတွေထိခိုက်တိုက်စုံမှုတွေနဲ့ဖမ်းဆီးဆစ်ဆဲမှုတွေကြုံနေရတဲ့ကြောက်တော်မျိုးတွေမှာဆိုရင်လေလုံခြုံရေးစိုးရိမ်ပုံကြောင့်ထောင်နေရှိတဲ့ဒေသခံတွေဘယ်လို့ရတင်းဆောင်နေကြရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရ
တော့ပြန်ကြည့်ပြီးတော့ခရီးနေကြပြန်အဲအဲ့ကသူတို့ကလောလောဆယ်မှာနေရောသွားရောအရင်ခရီးတွေ့နေပါတော့အခုတော့ကိုဗစ်ကူးစက်နေတဲ့ကာလဆိုတော့ပိုပြီးတော့မဆုံရတဲ့အခြေအနေမှာရှိပါတယ်ကအဲဆိုတော့လောလောဆယ်ကျွန်တော်အားခမဲနာကတော့လူကြီးလိမ့်ထောင်ကျော်လောက်ရှိနေကြခရီးနေရာဒီထဲမှာလေ
ကျောက်တော်မြို့ရဲ့မြောက်ဖက်ကလတန်မြစ်ရှေ့ဘက်ကမ်းမှာတည်ရှိတဲ့ကျေးရွာတွေမှာလည်းလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့ကိုတိုင်ထွက်ပြေးနေရတဲ့တာစီရွာသားတို့ကပြောပါတယ်
။မင်းရဲ့များမင်းရဲ့ဆက်ရတာရမလို့ဆက်ရတဲ့ဆိုတော့ဒီမြမတပ်မတော်ကလည်းလည်းအကြည့်ငယ်တဲ့ရွာတွေကိုဝပြီးတော့ဖြစ်သေးတယ်။နောက်ပြီးတော့လူတွေကဖမ်းနေဆက်စီတယ်အဲဒါကြောင့်ဒီရွာတွေတော့လည်းအခုကျောက်လိုက်ပြီးတော့မိကရွာတွေကိုဆက်ပြေးရတာပေါ့။အဲဆက်ပြေးတဲ့နေရာမှာလူကတော့အများကြီးပဲကျွန်တော်ခမ်းမလာတော့လူလေးကထောက်လာတော့ရှိနေတယ်ဟုတ်ကဲ့ပါဗျာအဲတာစီရေရွှေပြေရှိပြေတိုက်ရေနောက်ပြီးတော့ဒီအခုတော့ကအလီဂျွန်းချက်ပုံစံအားရောင်းနေအကုန်လုံးဆက်ကြတာပေါ့
ဒီအပိုင်းတွင်တိခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့အဲ့ဒီထိကတချို့ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ကြောက်တော်ဒေသခံဦးကျော်လာမြင့်ကပြောပါတယ
်အခုကျွန်တော်တို့ပြရတဲ့လောက်ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လူတွေကတော့ဒီတပောက်ကအမျိုးသမီးကြီးရေဒီတကယ်နဲ့ဖက်ကအမျိုးသားလူနဲ့အမျိုးသမီးကြီးကိုဆေးကုသမှုခံယူနေပါတယ်
ကိုနာပန်းရကူးစက်မှုတွေဆန်ရှင်တိတ်များလာနေတဲ့ရခိုင်ပြည်နယ်မှာခုဆိုရင်ခမ်းမန်းရှိဒေသခံ2သိန်းကျော်ဆေးဘေးကနေတင်းရှောင်နေကြတယ်လို့နောက်ထပ်လေးထွက်ပြေးနေရဆဲဖြစ်တယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများဆေးရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အခုလိုကတ်ယောဂါဘေးကြုံနေရတဲ့အချိန်မျိုးမှာဆေးရုံလှောက်ရှားမှုတွေကိုရတိုင်ဖို့လိုတယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်လူတွေကနော်တော်လို့ကိုဒုက္ခရောက်နေရတယ်အဲဒီကျွန်တော်တို့ကလည်းအနည်းငယ်ကျွန်တော်ပြောမိပါတယ်ပေါ့နော်ဒီကာလတွေမှာအပြည့်အစုံရေးသိထားဖို့သူတို့စီမတကူရေးချတာပေါ့ဒီလူချမှုတွေမလုပ်ဖို့ပေါ့နော်ဒီသူတို့ရဲ့ဒီအတဲအုပ်ရှိတဲ့ကျမတွေကိုတောက်စုပြီးတော့မှဒီအချိန်မှာတော့တော့ဟိုဆန္ဒထားပြီးပါဆိုပြီးတော့ပြောတာရှိပါတယ်ကြာဒါပေမဲ့မရှိနိုင်သေးဘူးနော်ဆိုတော့ကြာတော်တော်လေးကိုစင်ကောင်းပြရတဲ့အချိန်မှာရှိပါတယ်ဒါလည်းပြတ်ပြတ်ပြီးတော့ဒီနိုင်ငံတော်ဘက်ကဒီဒီကတော်ဝင်ရှိတဲ့ကျွန်တော်တာဝန်ရှင်နဲ့ဒီနိုင်ငံတော်တမနာကြီးတို့လည်းပုဂ္ဂိုလ်တွေကပေါ့ပေါ့ပြောတဲ့ခါကျတော့လည်းပဲကျွန်တော်တို့အနေနဲ့တော်တော်လေးကိုအားမေးရပါတယ်
မြန်မာနိုင်ငံရှိဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးသိမ့်နေတဲ့အချိန်တိုက်ခိုက်မှုတွေရစေဖို့မနေ့တုန်းကပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကယောဂါနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနှောက်ထောင်ဖို့ကယောဂါရောစစ်ဘေးပိုင်ခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်